ရှမ်းပြည်နယ်ဝန်ကြီးချုပ်နဲ့ဖွဲ့ကိုဗစ်-19ရောဂါပိုးတန်လျာရှိသူတွေနဲ့တိတွေ့ခဲ့တာကြောင့်တေးချခွဲစောက်ကြည့်ခံရရတဲ့အခြေအနေကိုတင်ဆက်မှာပါကျွန်တော်နိုင်ကွန်းအင်ပါရှမ်းပြည်နယ်ရှေ့ပိုင်းခရီးစဉ်တွင်ဒီနယ်ဝန်ကြီးချုပ်နဲ့ဖွဲ့ဟာကိုဗစ်-19တန်လျာရှိသူတွေနဲ့တွေ့ဆုံပြီးလူဒန်းထားတဲ့တက်စကစ်ဆက်နဲ့ဆေးစစ်ကြည့်ရမှာခရီးစဉ်မှာဖွဲ့ဝင ဌာနကပါတိမမပြုတာကြောင့်သူတို့နှုတ်ရသက်ခွဲနမူနာတွေကိုကျမ်းမာရေးဌာနရဲ့အမျိုးသားသက်ခွဲဌာနကိုပေးဖို့ပြီးထပ်မံအတည်ပြုဆွဆေးနေတာပါ။အဲ့ဒီကာလအတွင်းပြည်내ဝင်ကြီးချုပ်အပါဝင်ခရီးစဉ်မှာပါဝင်တဲ့သူတွေကိုလည်းတရားခွဲစောင့်ကြည့်နေပါတယ်။မူလဆန္ဒချက်ရလှုပ်တော်ဥက္ကဋ္ဌရင်မောင်းနဲ့ရှမ်းမြင့်နဲ့ရဲမှုချုပ် PSO တို့မှာယောဂလက္ခဏာပေါ်စစ်တွေ့ရှိခဲ့တယ်လို့ရှမ်းမြင့်နဲ့ဆိုရဖို့ဝင်လူမှုရေးဝန်ကြီးဒေါက်တာမျိုးသွန်းကပြောပါတယ်
။တောင်းခရရဲ့ရင်မောင်းနောက်ရဲမှုချုပ်ရဲ့ PSO ကျွန်တော်တို့ကီးသွားတယ်၊သွားပြီးညနာခင်းကြီးမှာတက်စ်နဲ့ဆက်လိုက်တယ်ပေါ့လေ။ဒီတက်စ်ကတော့လူရှင်းအောင်လူသားတဲ့တက်စ်ကတော့ဒီပထမအလပ်ဒီရှိနေတဲ့ခါကျတော့ဆန်းကြီးတဲ့တဘောသူကြီးစမ်းလိုက်တာပေါ့နော်။ကျွန်တော်အလုံးပေါင်း30ကျော်စမ်းပါတယ်ခုနပြောတဲ့နေရောက်ကဟိုမဖြစ်မချားလေးလက္ခဏာလေးပေါ်လာတဲ့ခါကျတော့ဟိုပူပြီးပြင်ချအောင်ဆိုပြီးတော့သူတို့ကျွန်တော်ကဟိုဖဲလုံးမှာရှိတဲ့ကောင်မျိုးမှာထားတယ်ထားပြီးတော့အမျိုးသားတစ်ခွဲကိုနှာခေါင်းတုပ်ကအကောင်တုပ်ကဟိုပို့ပေးလိုက်တာပေါ့
။ပြီးခဲ့တဲ့ဧပြီလ18ရက်နေ့ကဝင်းကြီးချုပ်ပါဝင်ဖွဲ့တို့ဟာရှမ်းပြည်နယ်ရှေးပိုင်းကျိုင်းတုံခရီးစဉ်တွင်ဒါချီလိပ်စေယုံမှဆရာဝန်ဆယ်ဦးပါဝင်ကျမယူဝန်ထမ်းများပြားကိုဗစ် -19 ကိစ္စ64နဲ့ဆက်စပ်နေသူကွာရန်တီလုံဆောင်ခံစားရမှုအခြေအနေကိုလာရောက်ကြည့်ရှုအားပေးရင်းအပြန်ခရီးမှာအခုလိုဖြစ်ခဲ့တာလို့လူမှုရေးဝန်ကြီးဒေါက်တာမျိုးထွန်းကပြောပါတယ
်။ကျွန်တော်ဒီမှာဒါချီလိပ်ကိစ္စ64နဲ့ပတ်သက်ပြီးတော့ဆရာဝန်ဆယ်ယောက်ပါဝင်ဒါချီလိပ်စေယုံဝန်ထမ်း21ယောက်ကနေလောက်ခံရတယ်ပေါ့။အဲ့လိုလောက်ခံရတဲ့အချိန်မှာကျွန်တော်ဝန်ထမ်းတွေအားလုံးကလည်းစိတ်အားပေးနေပါပဲဆိုပြီးတော့ကျွန်တော်ကခရီးစဉ်တွေဆွဲရပြီးတော့သွားလိုက်တာပေါ့ဟိုကိုကဒီမှာကြာရင်နေခဲ့တဲ့ခါကျတော့ပြန်လာရင်ရုံးကပြီးမကူအောင်ဆိုပြီးတော့နေတဲ့တဘောပေါ့နော်
ရှမ်းပြည်နယ်ဝန်ကြီးချုပ်အပါဝင်ဝန်ကြီးလေးဦးလွတ်တော်ဥက္ကဋ္ဌနဲ့ပြည်နယ်ရဲမှုချုပ်တို့ဟာကိုဗစ် -19 တန်တရားရှိသူတွေနဲ့ထိစားခဲ့မှုကြောင့်ဆက်ကွာရန်တင်းဝင်နေရကြောင်းကိုယ်တိုင်ပါဝင်ခဲ့သူရှမ်းပြည်နယ်ဆွေရဖွဲ့ဝန်ကြီးဒေါက်တာအောင်တန်းမောင်ကပြောပါတယ
်ဆက်ကွာရန်တင်းနေတာပါဒီစီလိုင်းကြီးရံပြန်လာတော့ self quarantine ရပါတယ်အလုံးကောင်းပါလားအစ်စ
်ဧပြီလ23ရက်နေ့ပရမတုတ်အနေနဲ့တောင်ကြီးမြို့မှာနေထိုင်သူအသက်22အရွယ်အမျိုးသမီးတူကိုဗစ် -19 ရောဂါပိုးသွေးရှိကြောင်းလက်ရှိမှာတောင်ကြီးမြို့စောစံထုံးဆေးရုံမှာဆေးကုသခံနေရပြီးအင်္ဂလန်မှပြန်လာသူဖြစ်တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်လက်ရှိရှမ်းပြည်နယ်အတွင်းမှာကိုဗစ် -19 ဗိုင်းရပ်ရောဂါလူနာသွေးရှိသူ6ဦးသွေးရှိထားလို့ဒေသခံတွေကလည်းစိုးရိမ်နေကြပါတယ် ကျွန်တော်နိုင်ကွင်း VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်